မြန်မာသမားဦးသိန်းစိန်အနေနဲ့ဘာသာကူးပြောင်းရေးဆံရဥပဒေကြမ်းနဲ့တလင်တမယားစနစ်ကျင့်သုံးရေးဥပဒေကြမ်းတွေကိုလက်မှတ်မထိုးဖို့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တစ်ခုကတောင်းဆိုလိုက်ပါတယ်။မျိုးဆောင်ဥပဒေ၄ခုထဲကနောက်ဆုံးကျန်နေတဲ့ဒီမူကြမ်းနှစ်ခုကိုလွတ်တော်ဘက်ကမကြားခင်အတီးပြုတ်ပေးလိုက်တာမကြားသေးခင်ကအတီးပြုတ်ပေးလိုက်တာမို့သမရဘက်ကပါဥပဒေဖြစ်အောင်လက်မှတ်ထိုးပေးလိုက်ရင်ခွဲခြားဆက်ဆံမှုပိုများလာပြီးလူမှုတိုင်းဝန်အကြာတင်းမာမှုတွေပိုဆိုးစေနိုင်တယ်လို့Human Rights Watch အဖွဲ့ကထောက်ပြလိုက်ပါတယ် HRW လို့အတူကောက်ခေါ်တဲ့လူခွင့်စောင့်ကြည့်အဖွဲ့ကမြန်မာနိုင်ငံဆိုင်ရာသုတေသီ David Mathiasen ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
ဟုတ်ကဲ့ပါပြီးခဲ့တဲ့ကြာသပတေးနေ့ကလွတ်တော်နေ့ရက်ပေါင်းကအတည်ပြုပေးလိုက်တဲ့ဘာသာပြောင်းရေးနဲ့တလင်တမယားဥပဒေကြမ်းတစ်ခုဟာဒီနှစ်မေလမှာပြဋ္ဌာန်းခဲ့တဲ့လူ့ရည်တိုးပွားမှုထိန်းချုပ်ရေးဥပဒေနဲ့ဇူလိုင်လမှာပြဋ္ဌာန်းခဲ့တဲ့လက်ထပ်ထိန်းများခြင်းဆိုင်ရာဥပဒေတစ်ခုရဲ့နောက်ဆက်တွဲဖြစ်ပါတယ်ဒီဥပဒေလေးခုကိုမျိုးဆောင်ဥပဒေခေါင်းစဉ်ကြီးအောင်မှာမဖသားလူလူတီများတဲ့အမျိုးဘာသာသာသနာကာကွယ်စောင့်ရှောက်ရေးအသင်းကသမရခနေတဆင့်လက်မှတ်ထိုးစာရေးပြီး2013ခုနှစ်နှောင်းပိုင်းကတည်းကတင်သွင်းခဲ့တာပါပြည်ရင်းပြည်ပဝေဖန်မှုတွေကြောင့်ဒီဥပဒေတွေကိုအမြန်အတီမပြုတ်နိုင်ပဲအချိန်ယူလာခဲ့ပေမဲ့အခုတော့မြန်မြန်ဆန်ဆန်အတီပြုတ်ပြဋ္ဌာန်းဖို့လှုပ်လာတာကထူးခြားနေတယ်လို့လူ့အခွင့်အရေးသုံးသပ်သူတွေကဆိုနေပါတယ် HRW လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကမြန်မာအခြေစိုက်သုတေသီDavid Mathiasen ကဘာကြောင့်ဒီနောက်ဆုံးဥပဒေနှစ်ခုကိုအခုရွေးကောက်ပွဲနီးလာချိန်မှာကတ်ပြီးတမရဘက်ကနေလက်မှတ်မထိုးပေးဖို့တောင်းဆိုရတဲ့အကြောင်းရင်းကတင်းမာမှုတွေပုံများလာမှာစိုးလို့ပါလို့ထုတ်ပြောလိုက်ပါတယ
် Human Rights Watch has serious concerns that this package of four
လူ့ခွင့်ရေးစောင့်ကြည့်အဖွဲ့အနေနဲ့အထူးသဖြင့်ပြောပါအခုဥပဒေ၄ခုစလုံးကိုပေါ့ဗျာအရင်ကြာထမ်းပြီးဥပဒေ၅ခုနဲ့အခုအတူတူပြေဖို့တမာရုံးကိုရောက်မဲ့ဥပဒေကြမ်း၅ခုဒါတွေကမြန်မာဥပဒေကိုရောနိုင်ငံတကာစာချုပ်တင်တဲ့လူ့ခွင့်ရေးဥပဒေတွေကိုပါဆန့်ကျင်နေပါတယ်တကယ်လို့ဒီဥပဒေတွေအလုံးအတီဖြစ်သွားရင်လူ့အတိုင်းဝိုင်းအချင်းချင်းကြားငကိုရှိပြီးသားတင်မာမှုတွေပိုဆိုးသွားစေနိုင်ပါတယ်ဘာလို့လဲဆိုတော့လူနည်းစုအခွင့်အရေးနဲ့အမျိုးသမီးအခွင့်အရေးတွေကိုချင်းချောင်းနေလို့ဖြစ်ပါတယ
်အဲ့ဒီတော့အရင်မေလနဲ့ဇူလိုင်လမှာတုန်းကလွှတ်တော်ကအတီးပြုတ်ပြီးသမရကပါလက်မှတ်ထိုးပေးတဲ့လူ့ရည်ထိန်းချုပ်မှုဥပဒေနဲ့လက်ထပ်မှုဥပဒေတွေတုန်းကတင်းမာမှုပြင်းထန်လာတာမတွေ့ရခဲ့တာကြောင့်အခုအချိန်မှာမှဘာလို့အခုလိုတင်းမာလာမှာစွန့်ရပါလဲလို့မေးရမှာသူတွေတည်ဒေးဗစ်မက်သီယိုဆန်ကပဲ
If the president signs into law the monogamy law and the
သမရအနေနဲ့ဒီဥပဒေကြမ်းနှစ်ခုဖြစ်တဲ့တလင်တမယားစနစ်ကျင့်သုံးရေးဥပဒေကြမ်းနဲ့ဘာသာကူးပြောင်းရေးဆိုင်ရာဥပဒေကြမ်းတွေကိုလက်မှတ်ထိုးပေးလိုက်ရင်ဒီဥပဒေ၄ခုစလုံးတပေါင်းတည်းအပြည့်အစုံအတည်ပြုပေးပြီးသားဖြစ်သွားပါလိမ့်မယ်ဒါဆိုရင်ဒေသခံအာဏာပိုင်တွေနဲ့ဒေသခံဘာသာရေးအစွန်းရောက်သူတွေအနေနဲ့ကဒီဥပဒေတွေကိုလက်တွေ့ကျင့်သုံးခြင်းအပြင်ငကိုကလေးကပြင်ထန်ပြီးသားဖြစ်နေတဲ့လူနည်းစုဘာသာရေးအဖွဲ့ဝင်တွေအပေါ်ဖိနှိပ်ထားတဲ့စနစ်ကပိုဆိုးသွားတာပေါ့ဗျာ
တကယ်တော့မနေ့ကထုတ်ပြန်ခဲ့တဲ့လူခွင့်စောင့်ကြည့်ရေးအဖွဲ့ကြေညာချက်ထဲမှာလည်းဒီမျိုးဆောင်ဥပဒေအလုံးကိုဗုဒ္ဓဘာသာအများစုပါတဲ့ဒေသခံအုပ်ချုပ်ရေးနဲ့မြို့မိမြို့ပတွေကလက်တွေ့ကျင့်သုံးပြီးဘာသာကြားမွတ်စလင်ဘာသာဝင်တွေကိုခွဲခြားဆန့်ကျင်အမိန့်ချတာတွေလှုပ်လာနိုင်တာမို့အထူးသဖြင့်နိုဝင်ဘာရွေးကောက်ပွဲနီးလာချိန်မှာလူ့တိုင်ဝိုင်းကြားမှာတင်းမာမှုတွေပိုဆိုးလာနိုင်တယ်လို့ထောက်ပြထားပါတယ်။ဒီဥပဒေအတည်ပြုရင်အသက်18ပြည့်ပြီးဘာသာကူးပြောင်းလူသူတွေအနေနဲ့ဒေသဘုတ်အဖွဲ့မှာအကြောင်းပြချက်ပေးပြီးလျှောက်လွှာတင်ရမယ်။ပြီးရင်ရက်90အတွင်းမှာကူးပြောင်းမဲ့ဘာသာရေးဆိုင်ရာလက်ထပ်မှုအိမ်ထောင်ခွဲမှုအမွေခွဲမှုဆိုင်ရာထုံးနှံစင်လာတွေကိုလေ့လာပြီးဒီဘုတ်အဖွဲ့ကလူတွေ့မိတာဖြေရမယ်။နောက်ဆုံးဒီဘုတ်အဖွဲ့ခွင့်ပြုချက်ရမှဘာသာကူးပြောင်းခွင့်လက်မှတ်ရမှာဖြစ်တယ်လို့HRW လူခွင့်ရေးအဖွဲ့အကြီးအကဲထဲမှာဖော်ပြထားပါတယ်။အဲဒီတော့အခုလိုအချိန်မှာဘာကြောင့်ဒီမျိုးဆောင်ဥပဒေ၄ခုလုံးအတီးဖြစ်ဖို့လွှတ်တော်နဲ့အစိုးရဘက်ကပါကြိုးပမ်းလာရပါလဲလို့မေးရမှာဒေးဗစ်မက်သီယိုဆန်က
A sense of rising anti-Islamic ultranationalism throughout Myanmar.
မွတ်စလင်စံကျင်ရေးအစွန်းရောက်လူမျိုးရေးဝါဒကျွန်နိုင်ငံလုံးမြန်မာလာချိန်မှာနိုင်ငံသမားတွေကလည်းသူတို့အာဏာထိန်းနိုင်အောင်ကစားတာပါပဲ။ဒီမဘသအဖွဲ့ကစီယုံလုံးဆောင်နေတာတွေကိုနိုင်ငံသမားတွေကမစန့်ကျင်ရဲဘူးလေ။သူတို့မဲတွေဆုံးသွားမှဆိုးတာပါနိုင်ပါတယ်ဒီဥပဒေတွေကိုထောက်ခံပေးလိုက်ရင်မဲတွေပိုရလိမ့်မယ်လို့ယူဆပြီးအခုအချိန်မှာလောက်တာဖြစ်ဖို့များပါတယ
်ဒါအပြင်တလင်းတမယားစနစ်ဥပဒေကြောင့်လည်းအမျိုးသမီးတွေအတွက်နင့်နာစေနိုင်တာရှိတယ်မတရားအခြေခံရလို့တရားရုံးတက်ရင်တရားခွင်မှာရှုံးသွားပါကအလိုတူအလိုပါဆိုပြီးတလင်းတမယားစနစ်ကိုချိုးဖောက်ခဲ့တယ်လို့ဆက်ဆွဲခံရမှာကြောက်တာကြောင့်တရားဝင်တိုက်ကြားနိုင်မှုအားနည်းသွားနိုင်တယ်လို့ဒီလူခွင့်ရဲ့ဖွဲ့ကြီးညာချက်မှာထောက်ပြထားပါတယ်ခင်ဗျာ